อาเซียนก็เช่นเดียวกันนะเนี่ยตั้งแต่ตรงนี้มาถึงที่ซีเวอร์ซิงคโปร์นี่ก็มาที่นี่ทราบไปแล้วเจ็บปากมาเจ็บไปเลยที่ซีเวอร์มาอาเซียนนี่เนี่ยดีกว่าสุนีย์เมจจางยาเห็นเสียงเมจเข้าเข้ารูปยิ่งยามาเนี่ยจงด้วยเนี่ยพัฒนาเนี่ยพัฒนาไปแล้วดีตาเรื่องมีเดียเรื่องโอเคขันบีอุจจารณ์ด่าก็ต้องตัดเต็มปากทั้งวันเลยน่าเสียมากเลยอาเซียนดีตาเรื่องซีเวอร์ปุ๊บบางส่วนมุ่งหาอากุจิมบะเมพิวิสุนีย์เมจดีกว่าเสียงเมจทุ တဘာဝမှာစီးပွားရေးအင်အားသဒ္ဒုထအကြီးအမားဆုံးဒေသဖြစ်လာလိမ့်မယ်လို့တောင်မှကြွန့်ကျင်သူတွေကခန့်မှန်းထားရတာဖြစ်ပါတယ်ဒီအာဆီယံထိပ်သီးဆွေးနွေးပွဲနဲ့အပြိုင်ပွဲအာဆီယံဒေသစီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာစီးပွားရေးတွေကိုလည်းပဲစဉ်ကြိမ်ကျင်းပနေရတာဖြစ်ပါတယ်ဒါဟာအထွေထူးအခက်အခဲအတားအဆီးဖြစ်လာမယ့်ကိစ္စတော့မဟုတ်ပါဘူးဒါပေမဲ့အာဆီယံအနေနဲ့အဓိကတွေ့ရတဲ့စိန်ခေါ်မှုတစ်ရက်ကတော့တရုတ်နဲ့အမေရိကန်တို့ရဲ့ဒေသတွင်းပြိုင်ဆိုင်မှုဖြစ်ပါတယ်။တောင်ကျုပ်ပင်လယ်မှာဒီအင်အားကြီးနှစ်နိုင်ငံတို့ပြိုင်ဆိုင်လုပ်နေကြတဲ့ကိစ္စဟာလောလောဆယ်မှာပြည်လည်မှုရရှိမဲ့အနေအထားမရှိပါဘူး။အာဆီယံဒေသတွင်းမှာတရုတ်ရဲ့နိုင်ငံရေးစီးပွားရေးဩဇာကြီးမားလာတာကိုအမေရိကန်ဘက်ကဘယ်လိုတုံ့ပြန်လာလိမ့်မလဲဆိုတာဒီထိပ်သီးဆွေးနွေးမှာစောင့်ကြည့်ရမယ့်ကိစ္စတစ်ရပ်ဖြစ်ပါတယ်။ပြီးကြတဲ့အောက်တိုဘာလကတော့အမေရိကန်ဒုတိယသမ္မတမိုက်ပင်စ်ကတင်မာတဲ့သဘောထားမျိုးထားရှိရာကိုချခင်းပြခဲ့ပါတယ
်။ We seek a relationship grounded in fairness.reciprocity and respect for sovereignty
ကျွန်တော်တို့ဟာမျှတမှုရှိတဲ့ဆက်ဆံရေးကိုလိုလားပါတယ်အချုပ်ချာအာဏာကိုအပြန်လှန်လေးစားမှုရှိဖို့လိုလားပါတယ်ဒီညီမချက်ပန်းနဲ့ရောက်ရှိဖို့အတွက်ခိုင်မာတွက်လက်တဲ့လုပ်ရမျိုးလှုပ်ဆောင်မှာဖြစ်ပါတယ
်အပြင်အမေရိကန်ဟာအာဆီယံနိုင်ငံတွေကိုလုံခြုံရေးအတွက်လည်းပဲဆက်လက်ပြီးအကူအညီပေးမယ်ဆိုတာပြောနေပါတယ်တရုတ်ဘက်ကလည်းပဲအာဆီယံနိုင်ငံတွေနဲ့တရုတ်ပူးတွဲစည်းလက်ကျင့်မှုတစ်ခုကိုသူများနိုင်ငံတွေပါဝင်ဝင်မပေးဘဲစီကြပြုလုပ်ရပြီဖြစ်ပါတယ်အမေရိကန်ပြည်ထောင်စု CSIS လို့ခေါ်တဲ့မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးသုတေသနအဖွဲ့ကဘော်နီကလာဆာကတော့အမေရိကန်တရုတ်ဆင်ပြိုင်မှုနဲ့အာဆီယံရဲ့အနေအထားကိုအခုလိုရှင်းပြပါတယ
် They want to have a good relationship with China. They want to have a good relationship with the United States. And I think some
of the အာဆီယံနိုင်ငံတွေဟာတရုတ်နဲ့ရောအမေရိကန်ပြည်ထောင်စုနဲ့ပါကောင်းမွန်တဲ့ဆက်ဆံရေးထားရှိဖို့လိုလားကြပါတယ်ဒါပေမဲ့လက်ရှိဒေါ်နယ်ထရမ့်အစိုးရကသူတို့ကြိုက်တဲ့ဘက်ကိုရွေးချယ်ခွင့်ပေးပါမလားဆိုတာကိုတော့အာဆီယံနိုင်ငံတချို့ကစိုးရိမ်မကင်ရှိနေကြမယ်လို့ထင်ပါတယ်။အမေရိကန်ရဲ့ဒီသဘောထားအပေါ်မှာတော့အာဆီယံဒေသရဲ့နိုင်ငံတွေတိတ်ပဝင်ကြမယ်မဟုတ်ဘူးလို့ကျွန်မထင်ပါတယ်
။ဒါပြင်တရုတ်နိုင်ငံရဲ့စီမံကိန်းတစ်ခုဖြစ်တဲ့ Belt and Road ကိုရဝန်လန်းတည်ဆောက်မှုဒုလည်းပဲအမေရိကန်ဘက်ကစိုးရိမ်နေတာရှိပါတယ်။အမေရိကန်တို့ဘက်ကတော့ဖွံ့ဖြိုးဆဲနိုင်ငံတွေအတွက်ပုဂ္ဂလိကချင်းငွေဖြစ်အမေရိကန်ဒေါ်လာ60ဘီလီယံထာစီပင်ဖို့စီစဉ်နေပါတယ်။ဆိုတော့အခုဒုတိယသမ္မတမိုက်ပင်စ်ဟာဒီအာဆီယံထိပ်သီးဆွေးနွေးပွဲကိုဆူလာတက်မှဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကတက်မှမဟုတ်ပါဘူး။ဆိုတော့ဒီအာဆီယံခေါင်းဆောင်တွေနဲ့တွေ့တဲ့အခါမှာမိုက်ပင်စ်ဟာဒီကိစ္စကိုရှင်းပြပြီးတော့သူတို့ကိုဆွဲဆောင်နိုင်မယ်လို့လည်းသုံးသပ်သူတို့ကယူဆနေကြပါတယ်။မြန်မာနိုင်ငံအနေနဲ့ကတော့အဓိကရင်ဆိုင်ရမယ့်ပြဿနာတစ်ခုဟာရိုဟင်ဂျာပြဿနာပဲဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးအာဆီယံနိုင်ငံတွေအကြမ်းမှာသဘောထားကိုယ်လွယ်မှုတွေရှိနေပါတယ်။မလေးရှားကတော့ဒီဟာကိုပြင်းပြင်းထန်ထန်ပြောပါလိမ့်မယ်။ဝန်ကြီးချုပ်မဟာဇာမူဟာမက်ကဆူရင်ဒေါ်အောင်ဆန်းစုကြည်ကိုမထောက်ခံတော့ဘူးလို့မီဒီယာတချို့ကပြက်ပြက်ဆာဆာပဲပြီးခဲ့တဲ့ရက်တွေကပြောထားတာတွေ့ရပါတယ်။သို့သော်လည်းပဲအာဆီယံရဲ့ကြော်ယူမူဝါဒတစ်ခုဖြစ်တဲ့ဒါ Principle of Consensus ဆိုတာဟာတခဲနဲ့သဘောတူညီမှုရရှိမှသာဘာမှမဆိုလုပ်မယ်ဆိုတဲ့ကိစ္စဖြစ်ပါတယ်။ဆိုတော့ဒီရိုဟင်ဂျာကိစ္စအပေါ်မှာမြန်မာနိုင်ငံကိုကြီးပဲတစ်ဖက်သက်ပြင်းပြင်းထန်ထန်ဖိအားပေးပစ်တင်ဖို့နိုင်ငံတိုင်းကသဘောတူကြမှာမဟုတ်ပါဘူး။အဲဒါကြောင့်ပြင်းပြင်းထန်ထန်ဖိအားပေးတဲ့သဘောမျိုးဆက်ရောက်တဲ့ကြီးညာချက်မျိုးနောက်ဆုံးပိတ်မှာပေါ်ထွက်မလာနိုင်ဘူးလို့တော့ယူဆရပါဗျာ။